ပြည်သူလူတော်ယူကောက်ပွဲပထမအတုပ်အပီမဲပေးခဲ့သူတွေရဲ့သဘောထားစစ်တမ်းတွေမှာ Marine Le Pen ဦးဆောင်တဲ့ပြည်သူလက်ရဆုံးပါတီ National Rally RN ပါတီကမဲအများနဲ့ရှိကပြည်နေပြီးပြည်သူသမ္မတ Emmanuel Macron ရဲ့ဗဟိုနိုင်ငံရေးအင်အားစုကတော့တတ်ထက်အနီးအပဲရနေပါတယ်။အမတ်လောင်းတယောက်ဟာ90ခန့်လုံးကျော်နဲ့ပြက်ပြက်သားသားအနိုင်မရရင်မဲမြန်ဆုံးရသူအမတ်လောင်းတယောက်ဟာဇွန်လ9ရက်နေ့ဒုတိယအတုပ်ယူကောက်ပွဲမှာဆက်လက်ရှင်းပြရမှာပါ။ပထမအတုပ်မဲပေးခဲ့သူတွေရဲ့သဘောထားစစ်တမ်းတွေမှာတော့လေရဆုံးအန်နာပါတီက 34.500 ခန့်လုံးလက်ဝဲလူထုတာဝုသက်မဟာမိတ် NPF အဖွဲ့က 28.5 ခန့်နဲ့ 29.3 ခန့်လုံးမက်ခရွန်ရဲ့ဘိုးအင်အားစုက 20.5 ခန့်နဲ့ 21.5 ခန့်မဲတွေရရှိထားတယ်လို့လူထုစစ်တမ်းတွေကပြောပါတယ်။တကယ်လို့ RN ပါတီကဒုတိယအတုံးမှာဆက်နိုင်ခဲ့ရင်သမ္မတမက်ခရွန်ဟာကျန်းသက်တမ်း၃နှစ်မှာအာဏာသိမ်းမရှိလာတဲ့သမ္မတဖြစ်လာမှာပါ။ဂျွန်လာထဲမှာကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာလည်း RN ပါတီကမက်ခရွန်ရဲ့ဗဟိုအင်အားစုကိုအနိုင်ရသွားပြီးတဲ့နောက်ပြည်သူ့သမ္မတမက်ခရွန်ကအခုလွတ်တော်ရွေးကောက်ပွဲကိုခေါ်ဆိုခဲ့တာပါ။